Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုက်လံမီတာ190 kHz 1505လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ပေါင်းသေဆုံးသူ3,300နီးပါးရှိလာစီမှာပြုံးသမရရဲ့ဂျပန်နိုင်ငံခီးစဉ်ကိုရှုဆိုင်လိုက်ပါတယ်အာဖဂန်မှာကျူးလွန်ွယ်ရှိခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့တရားသူကြီးတွေကခွင့်ပြုလိုက်ပါပြီစီးရီးယားပြည်ပခါရေးရုရှားနဲ့တူရကီသမရတွေပြည်ဆုံဆွေးနွေးကြဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာတော့မူရစ်ဆေးဝါးမှောက်ခုမှုနဲ့တရုတ်နိုင်ငံမှာထောင်ကျနေတဲ့မြန်မာနှစ်ဦးမှာကိုရိုနာဗိုင်းရပ်စ်တွေ့နေပြီးစိတ်ကူးသပေးနေတဲ့အကြောင်းတရုတ်အကျဉ်းဦးစီးဌာနကမြန်မာတန်ရုံကိုအကြောင်းကြားပါတယ်
ကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါတော့နိုင်ငံသားဖို့မဟုတ်ပါတော့ဒီတော့လာဘကားပေါ်နဲ့တက်ဆိုင်ရာသူတို့လိမ့်စာတွေမှာဒီစီစစ်အတူပြီးလဲကျွန်တော်တချို့လည်းဟို
ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကြောင့်ဒီပြည်တွင်းစီးပွားရေးဈေးကွက်တည်ငြိမ်ရေးအတွက်ကိုပံ့ပိုးကူညီပေးဖို့စီးပွားရေးလုပ်ငန်းရှင်တွေကအစိုးရကိုတိုက်တွန်းတောင်းဆိုတာမြဝတီမြို့မှာတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ရမီရဖာတွေဦးဆောင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကာကွယ်တားဆီးရေးဆိုင်ရာအသိပညာပေးလှုပ်ရှားမှုတစ်ခုအကြောင်းနဲ့အတူဒီကနေ့မှာဒီပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းပေါ်မှာဆွေးနွေးတင်ပြချက်တွေအကြောင်းလည်းနှာစင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင
်တရုတ်သမ္မတရှီချင်းပြည်ဟာနောက်လာမှသွားဖို့စီစဉ်ထားတဲ့ဂျပန်နိုင်ငံခီးစဉ်ကိုရွှေ့ဆန်းလိုက်ပါတယ်တရုတ်နဲ့ဂျပန်နှစ်နိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်အန္တရာယ်နဲ့ရင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း9,000ကျော်ဗိုင်းရပ်စ်ကိုကူးစက်ခံရပြီပါပြီဗိုင်းရပ်စ်ပိုးစားပြီးကူးစက်ပြန့်နှံ့တဲ့တရုတ်နိုင်ငံမှာဒီကရေသတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအရေအတွက်ရော့လာပြီမဲ့သေဆုံးသူက3,000ထက်မနည်းရှိနေပါပြီဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့သေဆုံးသူပေါင်း3,300နီးပါးရှိနေပါတယ်ဂျပန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားသူ1,000ကျော်ရှိနေပြီးအဲ့ဒီထဲကအများပြားဟာယူကိုဟာမားစစ်ကမ်းမှာဆက်ကပ်ထားတဲ့ Diamond Princess အဖျော်စီးသမောကြီးပေါ်ကခီးတယ်ဖြစ်ပါတယ်လာတော့ကြဆက်ဆံရေးပြတ်တောက်နေတဲ့တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်လို့ရန်တီဆက်သွယ်ပြောဆိုနေကြပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကတောင်ကိုရီးယားသမ္မတမွန်ဂျဲအင်းစီကိုဗိုလ်ဒူးနေကတိုးကိုရေးစာဆောင်ပေးပို့ပြီးဗိုင်းရပ်စ်အရေးအတွက်စုမကောင်းတောင်းတဲ့အကြောင်းနဲ့တည်ဆုံးသူတွေအတွက်ဝန်ရရပါကြောင်းပြောတယ်လို့သမ္မတမွန်ရဲ့ပြောခွင့်ရယွန်းဒိုဟန်ကပြောတာပါတောင်ကိုရီးယားဟာတရုတ်ပြည်ရဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးဇာတာပတိနေ့လယ်ပိုင်းအထိဆိုရင်တည်ဆုံးသူ35ဦးထက်မနည်းကူးစက်ထားသူ9,966ဦးရှိနေပါပြီလူပေါင်း3,000ကျော်ဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အီတလီနိုင်ငံမှာမလ15ရက်နေ့ထိကျောင်းတွေအားလုံးကိုပိတ်ထားပြီးနောက်လာကျင်းပမယ့်အားကစားပွဲတွေအားလုံးမှာပွဲကြည့်သူတွေမလာဘူးပိတ်ပင်ထားပါတယ်။အစ္စလမ်ဘာသာအထွတ်မြတ်မက္ကာဒီသကိုပြည်ပကဖျားဘူးတွေမလာဘူးပိတ်ပင်ထားတဲ့ဆော်ဒီအာရေဗျားမှာနိုင်ငံသားတွေနဲ့ပြည်တွင်းမှာနေထိုင်သူတွေပါမက္ကာကိုမသွားဘူးပိတ်ပင်လိုက်ပါတယ်။ဆော်ဒီအိန္ဒိယချင်းအာရဗ်စော်ဘာမြပြည်တော်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့ကာလအတွင်းနိုင်ငံသားတွေနဲ့နိုင်ငံတွင်းမှာနေထိုင်သူတွေပြည်ပကိုမသွားကြဘူးအနှုတ်ဆော်ထားပါတယ်။ကမ္ဘာ့ကျန်းမာရေးဘုရား WHO အကြီးအကဲ Tedros Adhanom Ghebreyesus ကလက်ရှိရင်ဆိုင်ရတဲ့အန်ဒရီအဆင့်နဲ့ကန့်ညီတဲ့နိုင်ငံရေးအရအရေးယူလှုပ်ဆောင်လို့စဉ်မျိုးတချို့နိုင်ငံတွေမှာရှိနေတဲ့ပုံစိုးရိမ်မိတဲ့အကြောင်းဗိုလ်ဒူးနေကပဲပြောပါတယ်
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖျက်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 8.3 ဘီလီယံကိုအထက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်မှပုံထုံးလေးကအတည်ပြုခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်မှအတည်ပြုပြီးရင်သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပြထမ်းမယ်လို့ခန့်မှန်းရပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအမေရိကန်မှာ12ယောက်ရှိနေပြီးအချိန်မျိုးမှာအခုလိုအရေးပေါ်အသုံးစရိတ်ကိုလွှတ်တော်မှအတည်ပြုနိုင်ဖို့ဆောင်ရွက်နေတာပါ။ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့နားကတက်ကြီးရွယ်ဦးအမျိုးသားတယောက်သေဆုံးသွားပြီးတဲ့နောက်ပြည်내အုပ်ချုပ်ရေးမှူး Gavin Newsom ကပြည်내ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။ Washington ပြည်내နဲ့ Florida ပြည်내တို့မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ပိုးကူးစက်မှုကြောင့်အမေရိကန်မှာသေဆုံးသူ12ယောက်ထဲက10ယောက်ဟာ Washington ပြည်내မှာဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေသေးတဲ့အတွက်စိတ်တော်ကရောက်နေကြတာနားလည်သလိုကျန်းမာရေးဆောင်ရှားမှုအတက်နိုင်ဆုံးပေးနိုင်ဖို့ကြိုးစားနေတယ်လို့ King မြို့နယ်ပြည်သူ့ကျန်းမာရေးအရာရှိ Jeff Duncan ကပြောကြားခဲ့ပါတယ်
။ We are doing our very best to ensure that we provide the highest level of guidance to protect the healthy people
ကျွန်တော်တို့လူမှုအတိုင်းဝိုင်းတွေကပြည်သူတွေရောပြည်သူတွေကိုစောင့်ရှောက်မှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပါအကောင်းဆုံးကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့နဲ့အန္တရာယ်ကင်းရှင်းစေရေးအတွက်အတက်နိုင်ဆုံးစ조사လုပ်ဆောင်နေပါတယ်လို့ဝါရှင်တန်ပြည်နယ်ရဲကကျန်းမာရေးတာဝန်ရှိသူ Jeff Duncan ပြောသွားတာဖြစ်ပါတယ်တေဆုံးသူအများစုဟာစောင့်ရှောက်ရေးဂီဟာတွေကတက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေမှာ COVID-19 ရောဂါပိုပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းရွေးချယ်ပွဲမှာအခုဆိုရင်တော့အလီကပြိုင်ပဲ2ယောက်ပဲကျန်ပါတော့တယ်။အင်္ဂါနေ့ကကျင်းပတဲ့ Super Tuesday အကြိုရွေးချယ်ပွဲဒီမှာအများစုနိုင်ရခဲ့တဲ့ဒုတိယသမ္မတဟောင်း Joe Biden နဲ့ Super Tuesday မတိုင်ခင်ကအတားရနေခဲ့တဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတော့မှာပါ။မဲဆွယ်စည်းရုံးရေးအတွက်ကိုပိုင်ငွေဒေါ်လာတန်း600သုံးစွဲခဲ့တဲ့ New York မြို့တော်ဝန်ဟောင်း Billionaire တထည်ကြီး Michael Bloomberg ဟာ Super Tuesday ရွေးချယ်ပွဲဒီမှာအချိန်မလဖြစ်ခဲ့ပြီးတဲ့နောက်ရွေးချယ်ပွဲကနေနှုတ်ထွက်သွားပြီးမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။ဒီနယ်14ခုမှလုပ်ခဲ့တဲ့အကြိုရွေးချယ်ပွဲတွေမှာတပွဲမှအနိုင်မရသေးတဲ့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မှ Elizabeth Warren ဟာလည်းသူ့မဲဆန္ဒနယ်မှာပါအရေးနှိမ့်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဝင်ရှင်ပြိုင်နေမှုအပေါ်ဆန်းစစ်သုံးသပ်နေတယ်ဆိုတဲ့သတင်းတွေဗိုလ်ဒူးနေကထွက်ထားပါတယ်။ Super Tuesday အကြိုရွေးချယ်ပွဲ14ခုမှမစ္စတာဘိုင်ဒန်ကဒီနယ်10ခုမှနိုင်ရပြီးမစ္စတာ Sanders ကဒီနယ်4ခုမှနိုင်ရပါတယ်။ဒီပြည်နယ်တွေထဲမှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားမှာမစ္စတာဆန်ဒါစ်အနိုင်ရပြီးမစ္စတာဘိုင်ဒန်ကတော့တက်ကစ်ပြည်နယ်မှာအနိုင်ရပါတယ်
။အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်အပြင်စစ်ပွဲမှာပတ်သက်နေသူတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့စစ်ရာဇဝဲမှုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေကိုတရားလိုရှေ့နေတွေဘက်ကဆက်လက်စုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။စုံစမ်းမှုနဲ့ပတ်သက်လို့2019ခုနှစ်တုန်းကပယ်ချခဲ့တဲ့ဆုံးဖြတ်ချက်ကို ICC တရားရုံးကပြင်ဆင်လိုက်တာပါ။အခုလိုဆုံးဖြတ်လိုက်တာကြောင့် ICC တရားလိုရှင့်တွေဖာဒူဘန်ဆောက်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေ CIA ထောက်လှမ်းရေးတပ်ဖွဲ့ဝင်တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့တခြားအာဖဂန်ထဲမှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့လုပ်ရက်တွေကိုစုံစမ်းခွင့်ရသွားပါတယ်။ဒီလိုစုံစမ်းနိုင်ဖို့ရှင့်နေဘန်ဆောက်တာက2019ခုနှစ်ထဲကစူးစမ်းနေတာပါ။အမေရိကန်နိုင်ငံသားတွေအပေါ်စုံစမ်းမဲ့ကိစ္စနဲ့ပတ်သက်လို့ ICC အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အစိုးရကကန့်ကွက်နေပါတယ်။အာဖဂန်နိုင်ငံဒါမှမဟုတ်တခြားနေရာတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေစစ်ရာဇဝဲမှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေအပေါ်စုံစမ်းမဲ့ ICC ဝန်ထမ်းတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာမပေးတာပြန်ရုပ်သိမ်းတာတွေလုပ်မယ်လို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကပြီးခဲ့တဲ့နှစ်တုန်းကပြောကြားထားပါတယ်။အာဖဂန်စ္စတန်အစိုးရကလည်းကျူးလွန်မှုဆွဆွဲချက်တွေကိုသူတို့ဘာသာစုံစမ်းမယ်လို့ပြောပြီး ICC ကစစ်ဆေးတဲ့ကိစ္စကိုကန့်ကွက်နေပါတယ်။အမေရိကန်တပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့လောက်ရက်တွေခံရသူတွေဘက်ကဖြစ်စေခြင်းတွေလို့တာဝန်ရှိသူတွေတာဝန်ခံနိုင်ရေးစုံစမ်းမှုတွေလုပ်ဖို့ ICC တရားရုံးကဒီကနေ့ဆုံးဖြတ်ခဲ့တဲ့အပေါ်မှာတော့လူခွင့်ရေးဖွဲ့တွေကဝန်တာနေကြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဆုံးသက်ရေးရွယ်ပြီးတူရကီနဲ့ရုရှားသမ္မတတို့မော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အဲဒီဒေသမှာနှစ်ဖက်တပ်တွေနဲ့အတူရုရှားနဲ့တူရကီကြားဓာတ်ရိုက်စီးရေးပဋိပက္ခဖြစ်လာအောင်တူရကီကိုဆွဲသွင်းနေတဲ့နှစ်ဖက်အသီးသီးထောက်ခံပံ့ပိုးနေတဲ့လက်နက်ကင်တွေလည်းရှိနေတာပါ။ကိုးနေကြစီးရီးယားစစ်ပွဲတလျှောက်ရုရှားနိုင်ငံကစီးရီးယားသမ္မတဘာရှာရဲ့အဆက်အစွေကိုထောက်ခံထားပြီးတူရကီကတော့အဆက်အစွေကိုတိုက်နေသူတွေကိုထောက်ခံပံ့ပိုးနေတာပါ။ရုရှားရောတူရကီကပါဒိုက်ရိုက်ထိတ်တိုက်ပြူတာမျိုးကိုရှောင်ဖို့ဆန္ဒရှိကြဖို့ပေါ်ပါတယ်။ဒါပေမဲ့လည်းအိုက်ဒလစ်ဒေသမှာအကျိုးစီးပွားချင်းတိတိတတ်တာပြိပခဖြစ်နေတာကြောင့်နှစ်ဖက်စလုံးကလက်ခံနိုင်တဲ့စစ်ဆက်ညှိနှိုင်းမှုတစ်ခုခုရဖို့မလွယ်လောက်ပါဘူး။စီးရီးယားမှာအတိုက်ခံကထိန်းချုပ်ထားတဲ့နောက်ဆုံးဒေသဖြစ်တဲ့အိုက်ဒလစ်ကိုရုရှားကျွရောနောက်ခံနဲ့စီးရီးယားကပြန်ရဖို့ထိုးစစ်ဆင်နေတာကြောင့်စီးရီးယားဒုက္ခသည်တသန်းနီးပါးတူရကီကိုထွက်ပြေးနေကြရပါတယ်။တူရကီသမ္မတအာရိုဝန်ကအနောက်နိုင်ငံတွေပို့ပြီးကူညီလာအောင်လှုံ့ဆော်တွန်းအားပေးတဲ့အနေနဲ့တူရကီကနေဥရောပကိုဒုက္ခသည်တွေသွားနိုင်တဲ့လမ်းကြောင်းကိုဖွင့်ပေးခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကအမျိုးသားတရားကိုဖက်ဒရယ်တရားရုံးတစ်ခုကထောင်ဒဏ်အနှစ်20နီးပါးပြစ်ဒဏ်ချမှတ်လိုက်ပါတယ်။ IS အစံဖွဲ့ဝါဒီအဖွဲ့ဝင်အနေနဲ့ပေါင်းပြီးတိုက်ခိုက်မှုတစ်ခုလုပ်မယ်လို့ FBI ကအသွင်ဖမ်းခဲ့တဲ့လုပ်ရမှာသူပါဝင်ပတ်သက်မှုနဲ့အခုလိုပြစ်ဒဏ်ချခံရတာပါ။အစံဖက်ဝါဒီအဖွဲ့တစ်ဖွဲ့ကိုရုပ်ဝတ္ထုပစ္စည်းတွေကူညီပံ့ပိုးဖို့ စ조사မှုဆန်ရဆွဆွဲချက်တွေအတွက်အပြစ်ရှိတဲ့အကြောင်း Robert Lorenzo Hester ကပြီးခဲ့တဲ့ September လမှာဝန်ခံခဲ့ပါတယ်။ Hester ဟာဘုံတွေတနတ်တွေတုံးပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ IS အဖွဲ့ဝင်အဖြစ်ဟန်ဆောင်ထားတဲ့ FBI လျှို့ဝှက်ဝန်ထမ်းတယောက်နဲ့ဆွေးနွေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ဘုံလုပ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုသူ့ကိုဝယ်ခိုင်းတဲ့အတိုင်း Hester ကတွားဝယ်ခဲ့တယ်လို့တရားရုံးရှင်းတရားရည်ဌာနရှင်းနေတွေကပြောပါတယ်သူဆိုရှယ်မီဒီယာတွေပေါ်မှာတင်တဲ့အကြောင်းလျှို့ဝှက်သတင်းရင်းမြစ်တော်တော်များများကသတင်းပေးခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေက hashtag ကိုစပြီးစုံစမ်းထောက်လှမ်းခဲ့တာပါဆိုရှယ်မီဒီယာပေါ်မှာသူတင်တာတွေရေးတာတွေဟာ American ပြည်ထောင်စုအပေါ်မကောင်းတဲ့စိတ်ထားရှိတာကိုပြနေပြီးတော့လက်နက်တွေနဲ့ IS အဖွဲ့ရဲ့အလံကိုတင်ထားတာလည်းပါတယ်လို့တရားရည်ဌာနကပြောပါတယ်
American အစိုးရကထုတ်ပေးထားတဲ့ mobile PC တွေမှာ TikTok social media ကိုအစိုးရဝန်ထမ်းတွေမသုံးဖို့ပိတ်ပင်ကန့်သတ်မဲ့ဥပဒေမူကြမ်းတရက်ကိုအဆိုပြုတင်သွင်းမယ်လို့ Director Matt George Hawley ကပြောပါတယ်။တရုတ်ကုမ္ပဏီပိုင်ဒီ app ကအချက်လက်တွေစုဆောင်ရယူတာနဲ့အဲ့ဒီအချက်လက်တွေကိုဒီအစိုးရကိုပေးမဲ့လာလာဟာ American လူထုအတွက်လုံခြုံရေးပိုင်းချိန်ချောက်မှုတစ်ခုဖြစ်နေတယ်လို့ဗိုလ်ထုတ်ကလုပ်တဲ့ကြေညာပွဲတစ်ခုအတွင်း Director Matt George Hawley ကပြောသွားပါတယ်။ကာကွယ်ရေးနဲ့နိုင်ငံခြားရေးဌာနလိုအစိုးရဌာနကြီးတို့မှအလားတူပိတ်ပင်တားမြစ်တာမျိုးချမှတ်ထားပြီးလို့လည်းပြောပါတယ်။ဥပဒေမူကြမ်းကိုဘယ်တော့တင်သွင်းမယ်ဆိုတာကိုတော့ Mr. Hawley ကမပြောပါဘူး။ TikTok social media အသုံးပြုသူတွေအနေနဲ့ဗီဒီယိုအတိုလေးတွေကိုတင်နိုင်ကြည့်နိုင်ကြတာဖြစ်ပြီးကမ္ဘာတစ်ဝှမ်းမှာသုံးဆွဲသူတန်း1000ထက်မနည်းရှိမယ်လို့ကန့်မှန်းထားပါတယ်။ TikTok ကိုပိုင်တဲ့တရုတ်ကုမ္ပဏီဘက်ကတော့အမေရိကန်အသုံးပြုသူတွေစီကအချက်လက်တွေအားလုံးကိုအမေရိကန်မှာပဲတင်ထားတာဖြစ်ပြီးတရုတ်အစိုးရရဲ့ဘယ်လိုစီရင်ပိုင်ခွင့်အောက်မှာမှရှိမနေဘူးလို့ပြောထားပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေပေါ်နားလည်ပေမဲ့အဲ့ဒါတွေဟာခိုင်လုံမှုမရှိဘူးလို့ယူဆကြောင်းကုမ္ပဏီရဲ့မူဝါဒတွေကိုရှင်းပြဖို့အတွက်လွှတ်တော်အမတ်တွေကိုချဉ်းကပ်ခဲ့ကြောင်းကုမ္ပဏီဘက်ကပြောပါတယ
်။ဩစတြေးလျနိုင်ငံမှာမကြာခင်တုန်းကတော်မီလောင်ကျွမ်းခဲ့မှုတွေဟာရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်မီးလောင်နိုင်ခြေ30ရာခိုင်နှုန်းလောက်ပိုပြီးများခဲ့ပုံရတယ်လို့လေ့လာမှုတစ်ခုကတွေ့ရှိပါတယ်။ကမ္ဘာရာသီဥတုဖြစ်စဉ်တွေကိုလေ့လာတဲ့ World Weather Attribution အဖွဲ့ကသဘာဝဘေးဒုက္ခဆိုကြုံတွေ့နေရတဲ့အခြေအနေတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြားဆက်ဆံမှုတွေကိုလေ့လာခဲ့တာပါ။ Australia, America နဲ့ဥရောပသိပ္ပံပညာရှင်တွေကနောက်ဆုံးပေါ်အစင်းမြင့်ကွန်ပျူတာနည်းပညာတွေသုံးပြီးနှိုင်းယှဉ်လေ့လာခဲ့ကြတာမှကမ္ဘာကြီးရဲ့အပူချိန်ဟာ1900ပြည့်နှစ်ပိုင်းတွေတုန်းကထက်1ဒီဂရီကနေ1ဒီဂရီဆယ်စီယပ်အထိမြင့်လာတာကိုတွေ့ခဲ့ကြပါတယ်။ဒါကြောင့်ပူပြင်း6တွေးတဲ့မိုးလေဝသဖြစ်နိုင်ခြေ4ချိန်ထက်မနည်းပိုများပြီးတော့တော်မီလောင်ကျွမ်းနိုင်ခြေဟာလည်း30ရာခိုင်နှုန်းပိုများတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့2019-2020တော်မီရာသီကာလအတွင်းမှာစံချိန်တင်ပူပြင်းခဲ့တဲ့အပူချိန်နဲ့လားနေချီမိုးခေါင်ရေချမှုတွေကြောင့်နိုင်ငံတဝန်းတော်မီလောင်ကျွမ်းမှုကြီးတွေဖြစ်ကပွားခဲ့တာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံရဲ့ရဲချုပ်ဗိုလ်ချုပ်ကြီးနှစ်ဦးနဲ့နောက်ထပ်လူ9ဦးလိုက်ပါလာတဲ့ရဟယင်တစီဒီကနေ့ပြတ်ကျပြီးလေမော်လိုက်ပါလာသူအားလုံးထိခဲ့ဒဏ်ရာရတဲ့အကြောင်းဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရဟယင်မောင်ဝန်ထမ်းတွေအပါအဝင်ရဲချုပ်ဗိုလ်ချုပ်ကြီးအာချီဖရန်စစ္စကိုဂမ်ဘောဂမ်ဘောဝါနဲ့ကျန်တဲ့လူအားလုံးဒဏ်ရာအနည်းချင်းပဲရခဲ့ကြပြီးသူတို့အားလုံးကိုရဟယင်ပြတ်ကျတဲ့နေရာအနီးကစေယုံတစ်ခုမှာစေဝါကူတာပေးနေပါတယ်။မနီလာမြို့တော်တောင်ဘက်လာဂူနာပြည်နယ်ကဆန်ပီဒရိုမြို့မှာရဟယင်ပြတ်ကျခဲ့တာဖြစ်ပြီးအဲ့ဒီဒေသကရဲရရှိတွေနဲ့ပြည်စုံပြီးတော့အပြန်မှာအခုလိုဖြစ်တာပါရဟယင်ဟာရဲဌာနဝင်းထဲကနေတက်သွားပြီးတဲ့နောက်လျှက်စစ်ဓာတ်ကြိုးတစ်ခုနဲ့တိုက်မိပြီးအနီနာကလူနေရင်တချို့နဲ့ပါတိုက်မိခဲ့တယ်လို့ဒေသဆိုင်ရာပြောခွင့်ရသူ့အမှုကြီးချီတာတော်ဂေါရန်က DZMM Radio သတင်းဌာနကိုပြောပါတယ်ရဟယင်တိုက်မိခဲ့တဲ့နေရာမှာထိခိုက်ဒဏ်ရာရမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိနေမဆုမြန်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဒီမြန်မာပြည်တွင်းနဲ့နယ်စပ်တစ်လျှောက်ကကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်နေတဲ့သတင်းလွှာတွေဇက်တိုက်နာဆင်ကြရပါမယ်။တရုတ်နိုင်ငံဟူပေပြည်နယ်ကျင်းထောင်တဲ့ကမြန်မာနိုင်ငံသား2ဦးကိုဗစ် -19 ကူးစက်ခံနေရတဲ့အကြောင်းအကျဉ်းထောင်စီမံခန့်ခွဲရေးဌာနကမြန်မာတန်ရုံကိုအကြောင်းကြားလာပါတယ်။မူရစေဝါမှောင်ခိုမှုနဲ့အကျဉ်းချခံထားရတဲ့အဲ့ဒီနှစ်ယောက်တကယ်ပဲမြန်မာနိုင်ငံသားဟုတ်သလားဆိုတာစီစစ်နေတဲ့အကြောင်းမြန်မာတန်ရုံတာဝန်ရှိသူကပြောပါတယ်။ဒါအပြင်နေရက်ပြောင်းခြင်းလို့မြန်မာတန်ရုံကိုဆက်သွယ်လာတဲ့တရားမဝင်အထောက်ထားမဲ့အလုပ်လုပ်နေကြသူတွေကိုပြန်ပို့ပေးနေတာလည်း154ဦးအထိရှိသွားပြီလို့ဆိုပါတယ်။ပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင
်။ငွေရေးစေဝါမှောက်ခိုးရောင်းမှုနဲ့တည်ယူပို့ဆောင်ရေးပြမှုတို့ကိုကျူးလွန်လို့တရုတ်နိုင်ငံဟူပေပြည်နယ်အချင်းထောင်မှာထောင်ချနေတဲ့မြန်မာနိုင်ငံသား2ဦးမှာကိုဗစ် -19 ကူးစက်ခံနေရပြီးသူတို့ကိုဆေးရုံမှာပုံမှန်ဆေးဝါးကုသပေးနေတယ်လို့အချင်းထောင်စီမံခန့်ခွဲဌာနကမြန်မာတန်ရုံကိုမနေ့ကဖုန်တက်ဟူးနေ့မှာအကြောင်းကြားလာပါတယ်။ဟ ူပေပြည်နယ်အချင်းထောင်စီမံခန့်ခွဲရေးဌာနရဲ့အကြောင်းကြားစာမှာတော့အဲ့ဒီနှုတ်ကိုမြန်မာနိုင်ငံသားလို့ဖော်ပြထားပေမဲ့ဒါကိုအတိပြုဖို့လိုတာကြောင့်စီစဉ်နေတယ်လို့ပေချင်းမြို့အခြေဆိုင်မြန်မာတန်ယုံတာဝန်ရှိသူကပြောပါတယ်
သူတို့ကတော့မြန်မာနိုင်ငံသားလို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒါလေးနည်းနည်းပြန်ပြီးအတီးပြုဖို့လိုလို့အတွက်ကျွန်တော်တို့မြန်မာနိုင်ငံသားဆိုသူဆိုရဲ့ကျွန်တော်တို့တုံးထားတာပါဗျာကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါနော်ဟိုတစ်ခါလေသူတို့ဖမ်းငံကြည့်တဲ့ခါလေးကိုသူတို့အကြောင်းကြားတာရှိပါတယ်ဗျာအကြောင်းကြားတာရှိတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံကိုပြန်ပြပြီးတော့နိုင်ငံသားဖို့ဖို့မဟုတ်ပါနော်ဒီကလာဘကဘောင်နဲ့တက်ဆိုင်ရာသူတို့လိပ်စာတွေမှာဒီစီစစ်အတီးပြုတဲ့အချိန်မှာတချို့လည်းဟိုဒီမှာစီစစ်လို့မရတာတွေတွားပြီးတွေ့ရပါတယ်ဗျာဒါကြောင့်မို့ကျွန်တော်တို့ကလည်းလက်ရှိအချိန်မှာတော့မြန်မာနိုင်ငံသားဆိုသူဆိုရဲ့ကျွန်တော်တို့ကျွန်တော်တို့တုံးထုံးထားတာဖြစ်ပါတယ်ခင်ဗျာဟုတ
်သူတို့နှစ်ဦးရဲ့ယောဂအခြေအနေတည်ငြိမ်နေပြီးစေယုံစင်ဝင်တော့မပြူသေးဘူးလို့အကြောင်းကြားလာတယ်လို့ဆိုပါတယ်။သူတို့ဟာမာရှောက်ဆန်နဲ့ပြန်လန်းရန်ဆိုသူတွေဖြစ်ပြီးတကယ်ပဲမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်မြန်မာနိုင်ငံကိုပြန်ချင်သူ1500ဝန်းကျင်လောက်ကတန်ယုံကိုသတင်းပို့ထားပြီးသူတို့တွေကဆစ်စစ်ပြီးဖြစ်တဲ့အယောက်900လုံးကိုပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကိုင်နေသူတွေဖြစ်ပြီးဒီနေ့ထိတော့အဲ့ဒီအယောက်900တွေက154ဦးကိုနေရပြန်ပို့လိုက်ပြီလို့တန်ယုံတာဝန်ရှိသူကအခုလိုပြောပါတယ်
154ရောက်တော့ကျွန်တော်ပို့လိုက်ပြီပို့လိုက်တော့နှစ်တုပ်တော့ရောက်သွားပြီပေါ့နော်ဒီနေ့တစ်တုပ်ထက်ရောက်မယ်ဒီနေ့တစ်တုပ်ရောက်သွားတော့အလုံး154ရောက်တော့ပါပြီ
ကျန်ရှိနေသူတွေကိုပြန်ပို့နိုင်မှုအတွက်လည်းတရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲရှိလာခရင်ပေကျင်းမြို့မှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားဖို့အသိပေးထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ5ရက်ညနေခင်းစည်ရင်အရလူပေါင်း 96,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ဘောကကူးစက်ခံရသူ906ယောက်နဲ့တေဆုံးသူ6ဦးရဲ့စီးရင်ကိုပါထည့်တွက်ထားပြီးစုစုပေါင်းတေဆုံးသူကတော့3300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
။စုစုပြောပြခဲ့တာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာမှာစီးပွားရေးလုပ်ငန်းတွေထိခိုက်နေရပြီးမြန်မာနိုင်ငံမှာလည်းအလားတူစီးပွားရေးအခက်အခဲတွေကြုံလာရတဲ့အတွက်ဒီအခြေအနေကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းပေးဖို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကတိုက်တွန်းနေပါတယ်။ပြည်တွင်းငွေဈေးတည်ငြိမ်အောင်လုပ်ဖို့နဲ့အလုံးလက်မဲ့ပြဿနာတွေပိုပြီးတော့ကြီးထွားမလာအောင်ပံ့ပိုးပေးဖို့အပါအဝင်အချက်အတော်များများကိုအစိုးရစီမှာတောင်းဆိုထားတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဗိုင်းရပ်စ်ပိုးကူးစက်မှာစိုးရိမ်မှုတွေရှိနေတဲ့အချိန်မှာတက်တာတဲ့အတုံးတုံးတက်မှတ်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးပေးဖို့အချက်၁၀ချက်ကိုတောင်းဆိုထားတဲ့အကြောင်းဒီကနေ့မြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMSCCI မှာကျင်းပပြုလုပ်တဲ့အခမ်းအနားမှာလုပ်ငန်းရှင်တွေဘက်ကပြောဆိုသွားတာပါအစိုးရဘက်ကလည်းညှိနှိုင်းဆောင်ရွက်မဲ့အကြောင်းနဲ့လုပ်ငန်းလည်ပတ်နိုင်အောင်စီမင်းစီကံဖြေလျှော့တင်တာတွေဆောင်ရွက်ပေးမဲ့အကြောင်းကိုအကြောင်းပြန်ထားတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ပို့ကုန်တွေအပြင်ယောဂပို့ကြောင့်ဒေါ်လာဈေးကျဆင်းလာလို့သွင်းကုန်သမားတွေပါအထိနာနေတယ်လို့ဦးအေးဝင်းကဆိုပါတယ်။ဒီအချိန်မှာဗဟိုဘဏ်အနေနဲ့ပြည်တွင်းငွေလဲနှုန်းတည်ငြိမ်အောင်လုပ်ပေးဖို့လိုတယ်လို့ကုန်တယ်ဆက်မှုအသင်းချုပ်အထွေထွေအတွင်းရေးမှူးဦးအေးဝင်းကပြောပါတယ်
။ဟိုဒီအတိုးတိုးမှာထပ်ပြီးတော့ကျွန်တော်ကဝင်လို့ဝင်မိုးဖြစ်နေမဲ့ဆိုရင်ဒီဟာကကျွန်တော်တို့ဒီလုပ်ငန်းရှင်တွေအတွက်ပို့ပြီးတော့ခက်ခဲတဲ့အချိန်တွေတည်းကိုကျွန်တော်ရင်ဆိုင်ရမှာဖြစ်တယ်ပေါ့နော်ခက်ခဲနေရင်ဆိုင်နေရကာလကူမှ3လလား6လလားကျွန်တော်တို့ဒီ test rate တွေအားစကျွန်တော်တို့ဆိုးအနေနဲ့ကျွန်တော်တို့ကဘလို့စဉ်းစားမလဲပေါ့ဟိုကျွန်တော်တို့ဒီ exchange rate ဟို fluctuation တခုတည်းတာမဟုတ်ပါဘူးကျွန်တော်တို့ဒီ bank interest rate တွေကကျွန်တော်တို့ရဲ့လက်ရှိပြည်တွင်းစီးပွားရေးကိုဘလောက်ထိကျွန်တော်တို့ဟို impact ဖြစ်နေလဲပေါ့နော်ဒါကိုလည်းကျွန်တော်ကတွဲဖက်ပြီးတော့ကျွန်တော်တို့တင်ပြပါဖို့ရှိပါတယ
်နိုင်ငံသားချင်းညှို့နှံသူတွေဘက်ကတော့ကျန်းမာရေးဆိုင်ရာသတင်းအချက်လက်နဲ့စစ်ဆေးမှုကာကွယ်မှုဘိုင်းတွေကိုတိကျစွာဖော်ပြပေးဖို့သတင်းအချက်လက်အမှန်တွေကိုအချိန်နဲ့တပြေးညီဖော်ပြပေးဖို့တောင်းဆိုထားတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာယောဂကူးစက်မှုတွေရှိနေတယ်လို့အတိပြုနိုင်သေးတာမရှိသေးပေမဲ့လည်းယောဂစတင်ဖြစ်ပွားရာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုအဓိကအားထားနေရပြီးကုန်ကြမ်းပြတ်တောက်တဲ့အတွက်လုပ်ငန်းအချို့ရပ်ဆိုင်းရမယ့်အခြေအနေတွေရင်ဆိုင်နေရပါတယ်။အဓိကအထက်ကျုပ်စက်ရုံတွေအပါအဝင်အလုတ်သမား9000လောက်အလုတ်လက်မဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်ကုန်ကြမ်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်လို့တကယ်ကုန်ကြမ်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်နဲ့လုပ်ငန်းဘယ်နှခုအတိအကျရပ်ဆိုင်းလဲဆိုတာစိတ်ရင်းကောက်ယူနေစေဖြစ်တယ်လို့မြန်မာနိုင်ငံအလုတ်သမားတမက်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကပြောပါတယ်
အကြမနာမော်ပြီးတော့ဒီပြိုင်လေးလေးကျွန်တော် recovery ပေါ့ပြန်လည်ကောင်းလာမှုဖြစ်ဖို့အတွက်ကိုကောင်းဖို့အတွက်ကိုအခုကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးနေတာပေါ့ဗျာ
ဒါလို့တမားကိစ္စကြီးပဲပြောလို့မရအောင်အလို့ရှင်ကိစ္စကြီးပဲပြောလို့မရအောင်ဆိုးဝါးကြီးပဲကိစ္စလို့နိုင်ငံအနေနဲ့အစ္စနက်ရှင်နယ်ခရိုက်စစ်ပေါ့အဲ့ဒီလိုကျွန်တော်တို့ကျွန်တော်တို့ကတော့ကြည့်တယ်ကျွန်တော်တို့ဆွေးနွေးပေးနေတယ်ဥပမာပေါ့ဆလူရှင်းစရာတော့အဖြေတွေတော့အများကြီးရှိတယ်
ရမဒီလေးလည်းအများကြီးရှိတယ်ဒါပေမဲ့ဘယ်ဟာကကျွန်တော်နဲ့ကိုက်မှာလဲနော်အဲ့တော့ကျွန်တော်တို့ကတော့ဘယ်ဟာနဲ့ကိုက်မလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့အချိန်ရမယ်လို့ကျွန်တော်ထင်တယ်လုပ်ငန်းရှင်တွေဘက်ကအချက်ဆယ်ချက်ကြောတောင်းဆိုထားတယ်လို့ဆိုပေမဲ့ဘယ်အချက်တွေဆိုတာတိတိကျကျလုပ်ငန်းရှင်တွေဘက်ကပြောဆိုထားတာမရှိပါဘူးခုညနေတိုင်းထားတဲ့ဖြည့်ရှင်းမဲ့နီလန်းကပူပေါ
ယ်
ဖြစ်လာတဲ့ကိစ္စရဲ့အတိုင်းတော်တော်များများပါမှာအစိုးရဘက်ကနေပြီးတော့အလင်းမြန်ပေါ့ကျွန်တော်တို့ဟိုကျွန်တော်တို့ဒီတုံ့ပြန်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးဖို့ပေါ့နော်ဒါအိုတော့ကျွန်တော်တို့ကလုပ်ငန်းရှင်ပြောင်းနေလဲပို့ပြီးတော့ဟိုလူလာပါလေနောက်တစ်ခုကလည်းကျွန်တော်တို့ဒီ information ဟို update ဖြစ်အောင်နော်ကျွန်တော် information ကိုကျွန်တော်တို့ကအများများဆန်းဆန်းကျွန်တော်တို့ update ဖြစ်အောင်လို့ကျွန်တော်တို့ဒါဆောင်ရွက်ပြီးဖို့လည်းလူလာပါလေ
စီဝိုင်းရင်းနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနဘက်ကထုတ်ပြန်ထားတဲ့စာရင်းတွေအရတရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးပမာဏဟာအရင်နှစ်ကုန်သွယ်တန်ဖိုးထက်အမေရိကန်ဒေါ်လာတန်100ကျော်ကျသွားတယ်လို့ဖော်ပြထားပါတယ်ရှင
်။မိခပြောပြခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်ကမြဝတီမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြိုတင်ကာကွယ်ရေးအတွက်ကရင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့မီမြို့ဖားတွေပူးပေါင်းပြီးအသိပညာပေးလှုပ်ရှားမှုတစ်ခုလုပ်ခဲ့ကြပါတယ်။မြဝတီမြို့ဟာနယ်စပ်ဝင်ပေါက်ဖြစ်နေတာကြောင့်ဒီလမ်းကြောင်းကနေဝင်ထွက်သွားလာသူတွေကနေတဆင့်မြန်မာပြည်အတွင်းပိုင်းအထိကိုရိုနာဗိုင်းရပ်စ်ပြန့်ပွားလာနိုင်တာကိုကြိုတင်ကာကွယ်တားဆီးနိုင်ဖို့အတွက်အခုလိုဆောင်ရွက်ခဲ့ကြတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တစ်ဖက်ကန်ကရင်ပြည်နယ်မြောက်ရီမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြိုတင်ကာကွယ်ရေးအသိပညာပေးခြင်းလှုပ်ရှားမှုကိုမတ်လ5ရက်နေ့မနေ့ပိုင်းကစတင်လုပ်ခဲ့တာဆိုပြီးဦးဆောင်လှုပ်ရှားသူတွေဖြစ်ကရင်ပြည်နယ်မြောက်ရီမြို့ကပြည်သူ့ကုလတော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးတန့်စီအောင်ကပြောပြပါတယ
်။ကျွန်တော်တို့ကတွေ့ရတယ်ပေါ့တွေ့ရတာကျွန်တော်တို့နေရာလည်းဒီတိုင်းပဲဒီနယ်စပ်ဖြစ်တာပေါ့နော်
ဟုတ
်ကဲ့ဒီနေ့ပြတဲ့ကတည်းကဟိုကိတ်တွေကလည်းဒီကရန်ပြောမယ်ဆိုရင်တော့ဟိုတရားဝင်ခဲ့ကြပါဘောနော်ကျွန်တော်အမှတ်တစ်ချက်ကြီးအမှတ်တစ်ချက်ကြီးတရားရရှိတယ်ပေါ့နော
်
ဟုတ်ကဲ့အဲ့အဲ့ဒီအပြင်ကျွန်တော်ဒီတရားဝင်ခဲ့ပြီလည်းရှိတာပေါ့နော
်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျမကြီးအတူတူရတော့ရှိရမှာလေဟိုကျွန်တော်တို့ကကုသွားပြီဆိုရင်လည်းကျွန်တော်တို့မြန်မာပြည်ကိုဟိုတောက်လျှောက်ပြန်ပြီးကုသဖို့ကဒီကျန်းသက်ကြီးပါတယ်နော်အဲ့တော့ကျွန်တော်တို့ဒီမှာလုပ်ငန်းတွေပိုင်းကနေစပြီးလုပ်တာပေါ့။ဟုတ
်ကဲ့။ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေဟာနိုင်ငံတကာအထိကူးစက်မှုတွေဖြစ်နေတာကြောင့်မြန်မာပြည်ဘက်မှာကျန်းမာရေးအသိတွေရှိဖို့နဲ့ကူးစက်နိုင်တဲ့အန္တရာယ်ကိုပြည်သူတွေကြားထဲမှာလည်းထဲထဲဝင်ဝင်သိအောင်လှုံ့ဆော်ရတာဖြစ်တယ်လို့လည်းဦးတန့်စင်အောင်ကပြောပါတယ်
။ဒီနေ့တော့ဒီကောကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေမြန်မာပြည်ဘက်ကဌာနဆိုင်ရာအသိပေးတွေပေါ့။ဦးဆောင်ပြီးတော့လေ။ကျွန်တော်တို့မြောက်ရီမျိုးပေါ့။မြောက်ရီမျိုးကျွန်တော်တို့ဒီဒီစီကားရနေရရဲ့နောက်တစ်ခုကအမှတ်၁အဲ့ဒီမှာမတူချက်ကြည့်ကြတာရယ်မနေ့ကကြည့်ကြတာမှာဒီရက်တွေနဲ့မှာဒီတော့ဒီကိုနာဗိုင်းရပ်စ် COVID-19 နဲ့ပတ်သက်ပြီးဟိုဘောကမ်ပိန်းတွေတခုတော့ဖြစ်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီကတော့ကျွန်တော်တို့ဒီ design တွေ site တွေဒါကတော့ကျမိုင်းနဲ့အားသာဝင်ကြတာနဲ့ထောက်ပြထားတဲ့ဒီ design တွေပေါ့အဲ့ဒါတွေကျွန်တော်တို့ speaker ကန် speaker တွေကျွန်တော်တို့ကတ်ပြီးတယ်အဲ့တော့ဟိုကျွန်တော်တို့ပါတီမှာဒီပါတီနဲ့လူကအလူကားတဲ့ဒီနှကောင်းစီးတွေပေါ့ mask တွေပေါ့ study mask တွေကျွန်တော်တို့ကတ်ဆင်ပြီးတယ်ပေါ့အဲ့တော့ဒါလည်းပတ်သက်ပြီးတော့ဒီဆောင်ရွက်နေတဲ့အတင်းဖွဲ့တွေလည်းပေါ့နော်ကျွန်တော်တို့ကလူမျိုးကြီးမျိုးတွေဖွဲ့တွေလည်းကျွန်တော်တို့ဂျုံးမှာရှိတဲ့ပါတီမှာရှိတဲ့မတ်တွေပြန်စုဆန်းပေးတာပေါ့
မြဝတီထရိုင်လေးကနေကြဆောင်တက်တွေထိမ့်ချုပ်ထားတဲ့ရွှေကိုကိုဒေတာဟာတရုတ်နိုင်ငံသားတွေဝင်ထွက်သွားလာမှုပုံမှန်ရှိနေတာပါအဲ့ဒီရွှေကိုကိုဘက်မှာတော့ပညာပေးမှုတွေလုပ်ပါသလားလို့မေးတဲ့အခါမှာတော့အခုလိုပြောပြပါတယ
်အဲ့ဒီဘက်မှာသူတို့နေဆက်ကြီးတရားတော့ဒီသူတို့မြဝတီထရိုင်ဒီလိုတင်ရတယ်ကျမတို့ကလည်းဥပမာမျိုးတော့ဆောင်ရွက်နေကြတော့ပထမလမ်းမြင်မှာတော့ဒီတော့ကလည်းပြောပါမယ်
။မြဝတီခရိုင်ထဲမှာတရုတ်နိုင်ငံသားအများအပြားဝင်ထွက်နေပြီးရွှေကိုကိုဘက်မှာတော့တရုတ်မျိုးတော့တိစောက်ထားတာဖြစ်တာကြောင့်လောင်ကစားဝိုင်းနေကာစီနိုဝိုင်းနေနဲ့စီကားနေတာဖြစ်ပါတယ်။အခုအခါမှာတော့အဲ့ဒီနေရာတွေကိုတရားမဝင်ဖျက်ချော်သွားလာမှုတွေကိုတော့ထိုင်းဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်တွေတုန်းကတော့တရုတ်နိုင်ငံသားတွေအဖမ်းခံရတာတွေလည်းရှိနေပါတယ်ရှင်။
မအေးမှာသတင်းပေးပို့ခဲ့တာပါရှင်အခုတခါတော့ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကိုအလှည့်ပေးကြပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒုတိယကြိမ်မူကြမ်းကိုဒီကနေ့နောက်ဆုံးနေ့ဆွေးနွေးကြရမှာတော့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေကိုဦးစားပေးပြီးပြောပြခြင်းပါတယ်။တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကတချို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်ကြညှိနှိုင်းဆောင်ရွက်ဖို့လိုလားနေပြီးတချို့ကတော့တက်မတော်ဘက်ကပူးပေါင်းဖို့လိုလားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒုတိယကြိမ်မူကြမ်းကို9ရက်မြောက်နေ့ဖြစ်ဒီနေ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးလာတဲ့ကာလတစ်ချောင်းမှာတော့လွှတ်တော်ကိုယ်စားလှယ်အများစုအနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့ယူဆအမြင်မတူတာတွေကိုအများအပြားတွေ့ကြရတာဖြစ်ပါတယ်။ဒီလိုအခြေအနေမှာစကိုင်းပြည်နယ်မြေပုံမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဥပဒေတန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့အတွက်အခုလိုဆွေးနွေးပါတယ
်။ဒီလိုဖိုင်းအင်းချက်တွေအာဏာချက်တွေများစွာရှိနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တခုတည်းသောထွက်ပေါက်ကပုံမှန်20ဆလုံးနဲ့အဆောင်အယောက်တွေချထားတဲ့ပုံမှန်436ဂိတ်တကားပဲဖြစ်ပါတယ်။ဒီတကားကိုဖွင့်နိုင်ဖို့ရအတွက်ယုံကြည်ချက်ခံယူချက်မတူကြတဲ့အဖွဲ့နှစ်ဖွဲ့ကိုတော့တချောင်းစီအားထားပေးပြီးရန်သူဖွင့်မရမယ်ဆိုတော့စီကန်ချက်လည်းတတ်မှတ်ထားပါတယ်ဒီ436တကားကိုမဖွင့်နိုင်ရင်တော့2008ဂူကြီးတဲမှာကျွန်တော်တို့အားလုံးပိတ်လောင်ခံရပြီးဟင်းသာ900ပျက်စီးကိန်းစိတ်ဖို့ကြုံရမှာမလွယ်ဘူးဖြစ်ပါတယ်အခုတော့တပ်ပိုင်ရှင်တို့ကဘယ်ညာပုံမှန်ချက်လန်းရမယ်အစားတချောင်းကိုတချောင်းကြော်တက်တဲ့ချိန်ကြီးမြင်ပြီးအရှင်းရှင်းရိတ်ချိုးနေရတာကိုမြင်ရလို့အားလုံးစိတ်ပြေကြရပါတယ
်ရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်7ကလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကလည်းအချင်းချင်းအကြညှိနှိုင်းဆောင်ရွက်ကြရင်ဖွဲ့စည်းပုံပြင်ဆင်ရေးဟာခက်ခဲမယ်လို့မမြင်ကြောင်းပြောပါတယ
်တကယ်တော့ပြည်ထောင်စုတိုင်းဒါများလုံးဤသူညီသောပုံအကျိုးစီးပွားကိုအခြေခံ၍အဂတိတရား၄ပါးခင်းရှင်းစွာဖြင့်တိုင်းဒါအမျိုးသားရင်ကြားစိတ်ရေးအတွက် NLD ပါတီဘီခံပြိုးပါတီသမရဒါလွတ်တော်ကိုစလံများအားလုံးဤကောင်းဆောင်ပိုင်းတွေးဆုံညှိနှိုင်းအဖြေရှာမည်ဆိုပါကခက်เสียအကြောင်းမရှိဟုခြင်းပြီမိပါရဲ
ချင်းပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုစလံပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တောင်ပေါ်သားတယောက်အနေနဲ့ပွန့်ပွန့်လင်းလင်းတရားပြောမယ်ဆိုရင်436ပြင်မယ်ဆိုရင်သမရဒါကိုစလံများကအဓိကဖြစ်ပါတယ်436ဟာနိုင်ငံတော်တိုးတက်ကြသူတချောင်းတိုက်ပြည့်အသားစီးတစ်ခုလိုဖြစ်နေပါတယ်။ရှေ့ကဆွေးနွေးတော်တဲ့တမတော်ကိုယ်စားလှယ်တော်ကြီးမြတ်ကတမတော်ကတိုက်ပြည့်မှာအရေးကြီးကဏ္ဍမှာပါဝင်နေခဲ့ကြောင်းတိုက်ပြည့်ချက်တဲ့ကာလမှာလည်းတိုက်ပြည့်ကိုကယ်တင်ခဲ့ကြောင်းဆိုတာကိုကြဲကြဲလုံလုံကြားနေရပါတယ်။အခုချိန်မှာတိုက်ပြည့်အတွက်အရေးကြီးကာလလည်းဖြစ်တယ်။နိုင်ငံတော်စစ်ဆက်တော်ဖို့ဆိုတာ436ပြည်မှာအချက်တဲ့တစ်ခုကျွန်တော်တို့ကြော်လွှမ်းလို့ရမှာပါ436ချက်တဲ့ကိုကြော်လွှမ်းနိုင်ဖို့ဆိုတာတမတော်သားများပြောခဲ့တယ်လို့တချိန်တုန်းကတိုက်ပြည်ကိုကယ်တင်ကြတယ်လို့အခုလည်းဆစ်လက်ကယ်တင်ကြပါလို့ကျွန်တော်အညွန်းတောင်းပန်လိုပါတယ်အခုကယ်တင်ရမယ့်လို့ကတော့တိတ်မှအပိုင်းမကြည့်ဘူးတနက်ဖြန်လည်းမလိုဘူးအတက်ပေးစရာမလိုဦးထွန်းထွန်းတင်ပြတဲ့ချက်ကိုမောပယ်လေးနဲ့မန်လေးချစ်ပြီးလိုက်ကျွန်တော်တို့ခဏလေးပြီးတော့မယ်ကိစ္စဖြစ်ပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်ပုံမှန်436အရလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံရမှာဖြစ်ပြီးလွတ်တော်တွင်မှာတက်မတော်သားလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်တက်မတော်ကသဘောမတူရင်ပြင်ဆင်လို့မရနိုင်တဲ့အနေအထားဖြစ်နေတာပါဒီကနေ့မှာတော့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကအရေးပေါ်ကာလပြဋ္ဌာန်းချက်ဆိုင်ရာအခမ်းပါပုံမှန်တွေကိုမပယ်ဖျက်ဖို့ဆွေးနွေးခဲ့ကြတယ်လို့ NLD ပါတီကလွတ်တော်ကိုယ်စားလှယ်တွေကတော့တက်မတော်ရဲ့အခမ်းကဏ္ဍရှော့ချရေးကိုဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားပါတီတွေကလွတ်တော်ကိုယ်စားလှယ်တချို့ကတော့လက်ရှိပြင်ဆင်မဲ့ဥပဒေမူကြမ်းဟာတိုင်းရင်းသားတွေလူလာတဲ့ Federal အရေးဆိုင်ရာအချက်တွေမပါဝင်ဘူးလို့ဝေဖန်တာတွေရှိနေပါတယ်။လက်ရှိဆွေးနွေးခဲ့ကြတဲ့ပြင်ဆင်ရေးဆိုင်ရာမူကြမ်းတွေကိုတော့လာမယ့်10ရက်နေ့မှာစတင်မဲခွဲဆုံးဖြတ်သွားမှာဖြစ်ပါတဲ့
။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်လို့တော့ကိုမိုးစောကစူးစီးတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝက်အစည်းအဝေးမှာတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုဝင်းမင်းရဲ့ကြာမရေးအစည်းအဝေးနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ VOA ရဲ့ကြာသပတေးနေ့ညပိုင်းအစည်းအဝေးတွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မတ်လ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနှာစင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်ကိုအရင်ဆုံးနှာစင်ရမှာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်မရှိသေးဘူးဆိုပြီးပေါ့ပေါ့ဆာဆာနေလို့မရတဲ့အကြောင်းကိုတော့
မင်းဆိုင်တိုင်းကမှလည်းသမ္မတကြီးဒေါ်နယ်ထရမ့်ကနေပြီးတော့မဖြစ်နိုင်ဘူးမရှိနိုင်ဘူးမရှိပါဘူးလို့ပြောခဲ့တော့ညာလေအခုချိန်မှာတော့ဖြစ်နေပြီပေါ့နော်မြန်မာပြည်မှာလည်းပဲ
အနုစေဝဘေဒဌာနအငိမ့်စားပါမောက်ခါရဲ့ပြောကြားချက်နဲ့အတူကြမ်းမာရေးအစီအစဉ်မှာနားဆင်ရပါမယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ပြည်သူပြည်သားတွေစွမ်းအားရှိဖို့လိုအပ်ပါတယ်ပြည်သူလူထုမှာစွမ်းအားရှိလာအောင်ပညာရေးနဲ့ကျန်းမာရေးကဏ္ဍကိုအရင်အနည်းအများကြီးစိုက်ထုတ်ဖို့လိုအပ်တဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံးအမင်းစည်းရဲမှုပပျောက်ရေးနဲ့အမြဲတမ်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်သူပြည်သားတွေမှာစွမ်းအားရှိဖို့လိုပါတယ်။ဒါကိုလူအရင်းနီး human capital လို့လည်းခေါ်ပါတယ်။ဒီအထဲမှာဘဝတစ်လျှောက်လုံးစုဆောင်းရရှိလာတဲ့အသိဉာဏ်ဘဝတုဒ္ဒကျွမ်းကျင်မှုနဲ့ကျန်းမာရေးပါဝင်ပါတယ်။လူအရင်းနီးကောင်းရင်ကောင်းသလိုရည်မှန်းချက်ကိုအကောင့်အထည်ပေါ်နိုင်မှာဖြစ်ပါတယ်။အာရရှိမှုကျန်းမာရေးကောင်းမှုပညာရေးအစဉ်တန်းတဲ့ကျွမ်းကျင်မှုဟာလူအရင်းအနီးတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမ္မနိုင်ပါတယ်။မြန်မာပြည်ရဲ့လူအရင်းအနီးအခြေအနေရဒီကနေ့မွေးဖွားတဲ့ကလေးတယောက်ဟာအရွယ်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းအားရဲ့58ရာခိုင်နှုန်းကိုသာအသုံးပြုနိုင်မယ်လို့မျှော်လင့်ရပါတယ်။ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူအရင်းအနီးမှာအားနည်းရပါတယ်။ပညာရေးနဲ့ကျန်းမာရေးကိုစံချိန်မီအောင်လုပ်ပေးနိုင်ရင်လူသားတဦးစီရဲ့အတင်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဘဏ်အုပ်စုမကြာမီကထုတ်ဝေတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယင်းနှီးမြှုပ်နှံမှုတိုးပွားလာပါလေ
။ဒါပေမဲ့လူမှာယင်းနှီးမြှုပ်နှံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖွံ့ဖြိုးတိုးတက်မှုဟာနှိမ့်ချနေစေဖြစ်ပါတယ်။အလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါတယ်။လုံးလုံးစေတိုးတက်တာလေးအချိန်မသေးသေးဘူးနဲ့အလုံးပါဝင်နိုင်ရေးအတွက်လူအရင်းနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီ။ဒါကိုမလုပ်နိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်။မွေးဖွားစဉ်ကလေးကစပြီးအာရချို့တက်မှုဒဏ်ကိုခံရတာဖြစ်ပါတယ်။ကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုန်းဟာအာရှဒေသမှာအမြင့်ဆုံးပဲဖြစ်ပါတယ်။ 9 နှစ်အောက်ကလေး3ဦးမှာ2ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်။ကိုဝန်ဆောင်ကျန်းမာရေးအာဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်
။မြန်မာပြည်သား2ဦးရဲ့လက်တန်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့လက်တန်းက95နှစ်ဖြစ်ပါတယ်။မြန်မာပြည်သားဟာငယ်စဉ်ကတည်းကကျန်းမာရေးဘက်မှာချို့တဲ့နေတာတင်ရှားပါတယ်။အသက်6နှစ်ကလေးတွေကိုလေ့လာတဲ့အခါမှာဆက်ချောက်ရာဂိုင်နှုန်းလောက်ကသာတတ်မှတ်တဲ့အဟာရနဲ့နှုတ်ရည်ကိုတောက်သုံးဖို့ရရှိတယ်လို့ဆိုပါတယ်။မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူးပြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်။အလားနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ်။ မြန်မာပြည်မှာရစ်ကလုံလောက်တယ်ဆိုပေမဲ့စင်းသားမိသားစုတွေဟာအာဟာရရှိတဲ့အစားအစာကိုလည်လမ်းမမီကြပါဘူးစင်းသားစားလုံးတဲ့ရစ်ကဟာလူကျန်းစာတွေစားလုံးတဲ့ရစ်ကတော့အရေးအသွေးမကောင်းပါဘူ
းယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျန်းမာရေးချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရရှိရေးနဲ့ပတ်ဝန်းကျင်တန်ရှင်ရေးဟာခက်ခဲနေတော့မှဖြစ်ပါတယ်ကျန်းမာရေးကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နှဲပါလာတာကြောင့်မိသားစုတွေအတွက်အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရာဂိုင်းနှုံးကိုသာကျန်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့400ဂိုင်းနှုံးအထိတိုးပြီးသုံးလာပါတယ်ကိုယ်စရိတ်နဲ့ကိုယ်စေကူတာကြရတဲ့အတွက်ကျန်းမာရေးဈေးကြောင့်ပိုးပြီးဆင်းရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်ဆင်းရဲသွားသူ2,000နီးပါးရှိပါတယ်အခြေခံကုသမှုအခမဲ့ရရှိရေးကိုအကောင့်ထဲပေါ်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ
်လူအရင်းကြီးမှအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီး5ဆတိုးလာတာတွေ့ရပါတယ်2019အစိုးရသုံးစီမှာ800ခန့်လုံးဟာပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့200ခန့်လုံးကျော်ရှိပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်လိုက်ရင်တော့နည်းနေပါလိမ့်တယ်။ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်က2012ကတည်းကတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့800ခန့်လုံးရှိနေပြီဖြစ်ပါတယ်။ဗီယက်နမ်နှစ်နိုင်ငံကွဲနေချိန်ကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးယူရှာကိုပညာတော်ပင်ဆီလွတ်တဲ့အစီအလာကိုဆက်လက်ထိန်းသိမ်းထားပုံရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ကရမွန်ရှမ်းနဲ့ကချင်းပြည်နယ်တွေမှာတော့ဒေသခံအသင်းအဖွဲ့တွေကပဲကျန်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်။အရှိတောင်ဒေသမှာလူဦးရေ9ရင်းလောက်ကိုတိုင်းသားကျန်းမာရေးလှုပ်သား4000လောက်ကကြီးစုဆောင်ရွက်ပါတယ်။အခြေခံကာကွယ်ရေးလုပ်ငန်းတွေတော့ပဲလုပ်နိုင်ပါတယ်။တိုင်းသားတိုင်းကျန်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချိန်အတော်ကြာအောင်မှာဖြစ်ပါတယ်ခင်ဗျာ။
ကောင်းခင်ရဲ့မြန်မာရေးသုံးသက်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်ဒီတစ်ပတ်ကျမရေးကန္တာမှာတော့ဝူဟန်ဗိုင်းရပ်စ်အကြောင်းနောက်ထပ်သတိပြုရမယ့်အကြောင်းအရာကိုသိကြရမှာပါဝူဟန်ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ဒီအဆုတ်ရောင်ရောဂါကူးစက်နှုန်းဟာစဖြစ်လာတဲ့တရုတ်နိုင်ငံမှာတဲ့ကူးစက်ခံရတဲ့ပြင်ပနိုင်ငံတချို့မှာပိုပြီးတော့များလာတယ်ဆိုတာကိုအထူးသတိပြုဖို့ကျမရေးပညာရှင်တွေကသတိပေးနေပါတယ်အခုလိုကူးစက်နှုန်းမြန်ပြီးရုတ်တရက်တဟုန်တို့မြင့်မားလာနေတာကိုဘလို့ကြိုတင်ကာကွယ်နိုင်ပါသလဲဆိုတာစစ်တက္ကသိုလ်1အနုဇီဝဗေဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိဂုံတူးဆောင်ပါမောက်ခဒေါက်တာဒေါ်ကြည်ကြည်သင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အနုစီဝဗေဒပညာရှင်ပမုခတော်ကြည်ကြည်တင်ခင်ဗျာကျွန်တော်ဒီဝူဟန်ဗိုင်းရပ်စ်ကိုခေါ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပေါ်ကြောင့်ပေါ့နော်ဒီနောက်ဆုံးကူးစက်မှုအခြေအနေပေါ်မူတည်ပြီးတော့နောက်ထပ်သတိပြုစရာတွေကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆင်မရေအဲ့ဒီတော့ဒီကူးစက်ပုံမှာထူကြလာတာကဒီစဖြစ်တဲ့တရုတ်နိုင်ငံမှာထဲအခုတခြားပြင်ပနိုင်ငံတွေမှာကူးစက်မှုနှုန်းကအဆပေါင်းများစွာပိုများနေတာကိုတွေ့ရတယ်ဆင်မရေအဲ့တော့အဲ့ဒါလေးကဘာကြောင့်အခုလိုဖြစ်ရလဲဆိုတာကိုစပြီးတော့ရှင်းပြပေးပါရစေ။ဟ
ိုအခုဒီကဘာလုံးနေကြည့်မယ်ဆိုလို့ရှိရင်လို့ကုစိန်နှုံးကများများလာတယ်တင်းတင်းလေးပေါ့နော်။အခုဆိုရင်ပိုးဆောင်ကျော်သွားပြီ။အဲကဘာနဲ့အဝမ်းပိုးဆောင်ကျော်တယ်ဆိုပေမဲ့စဖြစ်တဲ့ဝူဟန်မြို့ဇဝိုင်းမှာတော့ဖြစ်ပွားနှုံးကကျသွားတယ်။ပြီးတော့တရုတ်ပြည်အတင်ဘက်ကအခြားတိုင်းပြည်တွေမှာတော့များလာတာတွေ့ရပါတယ်။အဲ့ဒါလေကြည့်ရတာတော့ပေါ့နော်ထင်ရတာတော့သူ့နဲ့သူ့ကုစိန်တာကလည်းခါတိုင်းလို့ပြောတော့ပြောနေတယ်အောင်နိကတဲ့နောက်ပြီးတော့တရုတ်ပြည်မှာပြန်လာတော့နှုံးရင်လည်းအခုနောက်ပိုင်းမှာအခြားတိုင်းပြည်တွေမှာတော်တော်များများဖြစ်ပွားနေတာတော့ဒီအီတလီတို့အီရန်တို့တောင်ကိုရီးယားတို့ဂျပန်တို့မှာတော်တော်များလာတယ်ဆိုအဲ့တိုင်းပြည်တွေကနေပြီးတော့ပြန်လာတော့လူတွေနဲ့နိကစွာနဲ့တွေ့ချီတယ်လို့ထင်ရတော့ညာလဲအခုနောက်ပိုင်းမှာတော့ဘယ်ကမှပြန်လာရမှာမဟုတ်ဘဲနဲ့သူ့တိုင်းပြည်ထဲမှာပဲသူနေပြီးတော့ဖြစ်ပွားနေတာတွေ့ရတယ်ပေါ့နော်အဲ့ဒါကိုအခု community transmission လို့လည်းခေါ်တယ်သူကယောဂရှိတဲ့လူမျိုးလေးစီရနေတယ်ကုဆက်တယ်လည်းမဟုတ်ဘူးလို့ဖြစ်နေတယ်။ဆိုအဲ့ဒါလေတော်တော်ပြောရဖြစ်တယ်။ဒါပေမဲ့ထင်တာကတော့တင်းညာတင်းညာမှာတော့စဖြစ်တဲ့လူတွေကနေပြီးတော့ကုဆက်ပြီးတော့ undetected ပေါ့နော်မသိဘဲနဲ့မသိမသာဖြစ်ပွားနေပုံရပါတယ်။အဲ့ဒီနဲ့တစ်ဆင့်ပွားသွားတယ်လို့ထင်ရပါတယ်
။ဟုတ်ကဲ့ဆရာမ ဘာကြောင့်အခုလောက်ထိရောမြန်လာလဲဆယ်မကြီးလူတူးနဲ့တူဆက်ဆံမှုတွေထိတွေ့မှုတွေပိုများတဲ့သဘောရှိလို့လား
ခုနပြောလို့လို့ပေါ့နော်ခုချက်ကျွာလဲမသိလိုက်ကြတော့ဟို undiagnosed ပေါ့နော်နည်းနည်းပါးပါးဖြားရဲ့ချို့ရလဲဟိုယောဂလက္ခဏာမပြပဲနဲ့ယောဂပိုးကတော့တင်းဆောင်ရဲ့တူဝင်ကစင်းလည်းပဲမသိမတာနဲ့အဲ့ဒီ community ရပ်ကွက်ထဲမှာလူတွေအများထဲမှာရှိပြီးသားလို့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆယ်မကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာဒီ virus မတွေ့ရသေးဘူးပေါ့နော်အဲ့ဒီခါကျတော့မတိမတာကုနာလို့ဖြစ်နေနိုင်ပြီးတော့ရုတ်တရက်ထဖြစ်နိုင်မယ့်အနေအထားမျိုးရောစုံရတဲ့အနေအထားရှိလားဆင်မ
ရှင်ရှိနေမှာလေမြန်မာပြည်မှာလည်းပဲစစပြောသလိုပေါ့နော်မတိမတာရှိနေတဲ့ဟာတွေလည်းဖြစ်နိုင်တယ်ဥပမာအားဖြင့်တော့အမေရိကန်နိုင်ငံမှာလည်းသမ္မတကြီးဒေါ်နယ်ထရမ့်ကနေပြီးတော့မဖြစ်နိုင်ဘူးမရှိနိုင်ဘူးမရှိပါဘူးလို့ပြောခဲ့တော့ညာလေအခုချိန်မှာတော့ဖြစ်နေပြီပေါ့နော်ထို့နည်း၎င်းမယ်မြန်မာပြည်မှာလည်းပဲမတိမတာနဲ့ရှိနေတာဖြစ်နိုင်ပါတယ်တို့တော့လည်းပဲဒီချာမှာဖြစ်လာပြီဆိုရင်ဝုန်းကနေဟိုတယောက်မကဖြစ်သွားနိုင်နေပေါ့အခုထိတော့မသိသေးဘူးပေါ့နော်တော်တော်ချိန်မှာတော့ဖြစ်တာမတွေ့သေးဘူးဇက်ခွဲသားအရာလည်း confirm မဖြစ်သေးဘူးပေါ့တော်တော်လေးလူတိုင်းကိုတော့လည်း test မလုပ်နိုင်တဲ့အတွေ့အကြုံမသိမသာရှိနေတဲ့ဟာတွေလည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာဒုနာဆရာမပြောသလိုဒီ community အတိုင်းဝိုင်းတွေ့မှာပဲအချင်းချင်းတယောက်နဲ့တယောက်ဟိုကူးနေနိုင်တဲ့အနေအထားဖြစ်တဲ့အတွက်ဒီအခြေအနေကနေဆက်မရုတ်တရက်ဝုန်းဝုန်းနဲ့ထားဖြစ်တဲ့အနေအထားမျိုးမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားမျိုးရှိလားဆက်မ
ကာကွယ်ရရှာလေဒီဘူးရအဖြစ်ကာကွယ်ဖို့ပဲရှိတယ်ပေါ့ခတိုင်းလိုပဲရာတီတုတ်ကွေးလိုမျိုးလက်ဆေးချင်းတို့မရှိလို့ရှိရင်လည်းပဲ hand sanitizer တွေပေါ့နော်အခုဆို hand sanitizer ပမာတိမှာတော့အများကြီးရှိသေးတယ်နော်ဒီ mask တက်တာတော့ဘယ်သူမှသိပြီးတော့အားမပေးတော့ဘူးယောဂါတကယ်ရှိရဆိုမှပဲ mask တိုင်းသားမယ်သူကနေတစ်ဆင့်တစ်ခါလို့မပူစရာလေးအောင်ပေါ့နော်အဓိကတော့လက်ဆေးဖို့ရဲ့ယောဂဖြစ်တော့သူနဲ့ fit block နီးပတ်စွာမနေဖို့ပေါ့နော်တချို့ကလည်းအဲ6ပေလောက်ခွာခွာနေဖို့လိုတယ်လို့ပြောတယ်သို့တော်လည်းပဲဖျားတာတို့လက်ချောင်းနာတာတို့ချောင်းဆိုးတာတို့ကတော့လူတိုင်းလိုလိုဖြစ်နိုင်တယ်ပေါ့ဒီကိုရိုနာဗိုင်းရပ်ကြောင့်မဟုတ်ဘဲနဲ့လေ flu ကြောင့်လည်းဖြစ်နိုင်တယ်ရိုးအိမ်မီလည်းဖြစ်နိုင်တယ်ဆိုတော့အဲ့ဒါတော့သတိတော့ထားရမှာပေါ့နော်ဖျားတာခြင်းနဲ့ကြာသွားတယ်နောက်ချောင်းကြီးဆိုးနေတာချီရဆိုရင်တော့ကျအိမ်ထဲမှာတောင်မှမိသားစုတစ်ခုတည်းကမှလုံးဝလေလုတ်ခွင်ထဲမှာသိပ်ပြီးတော့နီးနီးကပ်ကပ်မနေတာကောင်းတယ်အဲ့လိုဖျားနာတဲ့လူကလေသူ့ကိုယ်သူဟိုတန်တရားရှိတယ်ဆိုရင်လေဆရာဝန်တွေလည်းပြတင်တယ်နောက်လူတိုင်းလူတိုင်းကိုလည်းကွာရန်တင်းလုပ်လို့မရဘူးဟိုစတေးချာကြီးလည်းပြောလို့မရဘူးလေလူတိုင်းလည်းတခွဲကမှတက်လို့ဖို့မလွယ်ဘူးဆိုတော့အချို့ကြောင့်လေတချို့တိုင်းပြည်တွေမှာ home quarantine ဆိုပြီးတော့အိမ်မှာပဲအနားယူခိုင်းနေပေါ့နော်ကျောင်းကြီးရုံးကြီးမတော်နဲ့ပေါ့လူလူချင်းအနိကမနေနဲ့ပေါ့
ဟုတ်ကဲ့ဆရာမဖြစ်နိုင်ရင်ဒီတိတဲ့အခန်းမျိုးနဲ့အိမ်မှာတော့နေဖို့တင့်တဲ့သဘောပေါ့ဆရာမနော်ကိုကိုပိုင်းအသုံးဆောင်ပစ္စည်းတွေသုံးပြီးတော့
ဟုတ်ကဲ့ဒါမှအဖြစ်ရင်ဟိုသူတို့လုတ်ခိုင်းတဲ့အတိုင်းပဲပေါ့နော်အဓိကလက်ရှိမယ်နောက်ကိုသားချီထားတဲ့ချောင်းဆိုးထားတဲ့တ िश ူတွေပဲကိုတိတ်ချပြစ်မယ်အနိကကကိုကိုနိုင်ကဒီဖို့အတိတ်ဖို့လိုတာပေါ့နော်ကိုကိုနိုင်ဖျားတယ်နှာချီတယ်လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်ကိုကိုနိုင်ကသူများနာမှာအော်မိမိကကမနေပဲနဲ့ချောင်းဆိုးချင်းနှာချီချင်းကိုသတိထားပြီးတော့တ िश ူပဲမရှိတော့မှကိုယ့်ရဲ့လက်မောင်းတဲ့တရောင်ဝေးတဲ့ကိုပဲချောင်းဆိုးဖို့ပေါ့နော်တက်နိုင်တော့မလိုလားအဖေနဲ့ခရီးမသွားဘူးအထူးသဖြင့်အိမ်နိုင်ငံခြားဟိုလိုတိုင်းပြည်မျိုးတွေပေါ့နော်ခုနအများကြီးဖြစ်တဲ့တိုင်းပြည်တွေကိုမသွားဖို့လူစုလူဝေးတွေမလိုလားအဖေနဲ့မလုပ်ဖို့အပြောအပားတွေမလုပ်ပါနဲ့
ဟုတ်ကဲ့ဆရာမကြီးနောက်ပြည်သူတွေကြားမှာပေါ့ဆရာမနော်ပေါ်ပေါ်ရော့ရော့ဖြစ်နေမဲ့အနေအထားမျိုးဖြစ်နိုင်တဲ့အမြင်မှားမှုတွေမျိုးရောရှိနေလားဥပမာဆိုရင်တချို့ကလည်းဒီဖုံးကန်ကြောင်းတို့တချို့ကလည်းဟိုဗိုင်းရပ်စ်ကိုမြန်မာပြည်ကတော်တော်လေးသုတဝါခံထားတဲ့အတွက်ခံနေရှိနေပြီးတို့အဲ့ဒါတွေကရောဖြစ်နိုင်ပါမလား
ဟုတ်မဆိုင်ပါဘူးကဲ့ဒီဟာက seasonal influenza ခေါ်တဲ့ဇာတိလိုက်ဖြစ်တဲ့တုတ်ကွေးဒီဟာတော့သူတခြားပါမတူပါဘူးကိုရိုနာဗိုင်းရပ်စ်တူတော့ညာလေယောဂါမတူတော့ seasonal flu ဇာတိတုတ်ကွေးလည်းဖြစ်နိုင်တယ်ဒါတော့သူတခြားတာပေါ့နော်နောက်တစ်ခါဒီ covid 19ရောဂါလေသူ့အတူတက်တက်ဖြစ်နိုင်ပါတယ်တက်တက်စီဝင်နိုင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဆရာမကြီးဒီ virus ကဟိုဖြစ်ခဲ့တယ်ဆိုပါတော့เนาะဒီ corona virus ပြီးတော့ဘယ်သူမှမသိပဲသူ့အနေနဲ့သူတချို့ကလည်းကိုခံရတဲ့ပြန်ကောင်းသွားနိုင်တာပေါ့เนา
ะဟုတ်ကဲ့
အဲ့တော့သူကောင်းသွားပြီးရင်ရောတခြားလူကိုကူးနေတဲ့အနေအထားရှိသေးလားဆရာမကြီ
းရှိနိုင်တယ်ဘာလို့ကြော်လေသူတယောက်ကတချို့ကလည်း mild ပေါ့เนาะနည်းနည်းပါးပါးနဲ့ပြီးသွားတယ်နည်းနည်းပါးပါးဖြားပြီးတော့အထူးသဖြင့်ခုကအာ immune status ကောင်းတဲ့လူငယ်လေးဆိုရင်နည်းနည်းပါးပါးဖြစ်ပြီးပျောက်သွားတယ်အချို့လူကြီးတွေအသက်60 plus ပေါ့60ကျော်လို့ရှိရင်နောက်လက်ရှိတခြားယောဂါကလည်းရှိနေစီဂျိုတို့ဒီတို့တို့ဟိုတခြားအဆုတ်ယောဂါတို့နှလုံးယောဂါတို့ရှိတဲ့လူတွေကြတော့ပိုဆိုးလည်းသေသွားနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကွန်မစ်စီစဉ်တိဆက်ပေးနေတဲ့ဂျမားရေးစီစဉ်ကိုမနေ့ဖန်မနေ့မှနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါလိမ့်ရှင်အခုနှာစင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါလိမ့်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine Not Dairy တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေရိုတိုက်ပွဲတွေကြောင့်အရက်သားတွေအများပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပြီးလူပေါင်း30ကျော်လဲပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ RCSS SSA ရဲ့တိုက်ပွဲတွေကြောင့်ရွာသား900လောက်စစ်ဘေးရှောင်နေကြရတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကနေဖက်ဒရယ်အခြေခံပုံသဘောတူညီစာရန်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ဖေဖော်ဝါရီလကုန်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား4ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း30ကျော်လဲပျောက်ဆုံးနေပါတယ်ဒါအပြင်မတ်လ၂ရက်နေ့ကမြောက်ဦးမြို့နယ်မြောင်းပွေကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်ပျောက်ဆုံးနေတဲ့လက်တန်းချီကျေးရွာကဦးမောင်ကျော်ခိုင်ကျွဲတဲရွာကမောင်စန်းသေးနဲ့ဘူးတလုံးရွာကမွတ်စလင်အမျိုးသားတအူးအလောင်းကိုရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကာလနဘေးကမြေကျင်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ရွှေလန်ကျေးရွာကမောင်စောလွင်အလောင်းကိုလည်းနေအိမ်အနီးမြေကျင်းနဲ့မှာကျေးရွာသားတွေကတွေ့ရှိခဲ့တာပါတေဆုံသားသူတွေထဲက3ဦးမှာရွှေလန်ကျေးရွာတရားအနီးငတိုင်းကနေစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်အခုလိုအလောင်းတွေတွေ့ရှိတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဒါအပြင်တန်ပြင်းကျေးရွာကရခိုင်အမျိုးသား6ဦးနဲ့ဘူးတလုံးရွာကမွတ်စလင်9ဦးမှလည်းဒီကနေ့တိုင်းပျောက်ဆုံးနေပြီးဘူးတလုံးရွာမှာဒဏ်ရာရရှိသူ73ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်
။အစိုးရတပ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA တို့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာစစ်ဘေးရှောင်900လောက်နေရာမပြောင်းနိုင်သေးပဲရှိနေပါတယ်။ဖေဖော်ဝါရီ28ရက်နေ့ RCS တပ်စခန်းရှိရာလွယ်တွန်းတောင်ကျောင်းမှာစတင်ဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲဟာမတ်လ3ရက်နေ့မှာငြိမ်သွားပြီးဆိုပေမဲ့အစိုးရသားရဲ့စစ်ကြောင်းတွေကမိုင်းကင်မြို့နယ်ဟန်ငန်အုပ်စုတဲကဟူဖိုင်ရွာနဲ့ကုန်းညောင်ဖာစာကျေးရွာတဲကိုဝေးရောက်နေထိုင်လာကြောင်းရွာသား300ကျော်ဟာနေရမပြောင်းရဲသေးပဲရှိနေတာပါကျေးတီမြို့နယ်ပတ်ချမ်းမှာလည်းကားလမ်းပိတ်ထားမှုကျေးတီနဲ့မိုင်းနောင်ကြားမှာရှိတဲ့ RCS SSC ရဲ့လွယ်ဟွန်းတပ်စခန်းရှိရာဘက်ကိုအစိုးရသားကစစ်အင်အားဖြည့်သိမ်းနေမှုပြစ်ခတ်မှုတွေရှိနေလို့ကျေးတီမြို့နောင်ခဲဖုန်ကြီးကျောင်းရောက်မက်မွန်ရွာနဲ့ကောင်းမှုရွာကရွာသား200ကျော်ဟာလည်းနေရမပြောင်းရဲသေးပဲဖုန်ကြီးကျောင်းတွေမှာဆက်လက်ခိုးလုံနေပါတယ
်။ကျင်းပမဲ့ရဲ့အတိအကျမသိရသေးပေမဲ့လာမဲ့ပြည်ထောင်စုငင်းကြဲညီလာခံ27ရာစုပင်လုံစတုထအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာခေါင်းစဉ်တွေကိုအစိုးရနဲ့ညှိနှိုင်းနေတယ်လို့အပြစ်ရတိုင်းနာများလက်နက်ကိုင်ဖွဲ့ NCAS EAO ပြောခွင့်ရနိုင်အောင်ငေးကပြောပါတယ်အဆိုပါငင်းကြိုင်းညီလာခံမှာ Democratic Federal ပြည်ထောင်စုတိဆောက်ရေးဆိုင်ရာအဆင့်3ဆင့်ပါတဲ့သဘောတူညီချက်တွေချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့ NCAS EAO တို့ဆွေးနွေးခဲ့တယ်လို့ပြောပါတယ
်ကရင်ပြည်နယ်မြောက်ဒီခရိုင်ဘလူးကျေးရွာအုပ်စုကြောက်ခက်ကျေးရွာနေဝန်းကျင်မှာတမတော်ကနေပြီးစခန်းချနေထိုင်မှုရှိလာတာကြောင့်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်အဲ့ဒီနေရာမှာတပ်မတော်တပ်ဖွဲ့ဝင်အား60ကျော်စခန်းချနေထိုင်တာရှိပြီးပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတည်းကစတင်စခန်းချနေထိုင်လို့နှစ်ဖက်သားကြားသိမ်းမှမှုဖြစ်လာနိုင်တဲ့အတွက်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်တာဖြစ်တယ်လို့ကြောက်ခက်ဒေသခံတွေကပြောပါတယ
်ကချင်လွတ်လပ်ရေး KIO ထိန်းချုပ်ရာဒေသဖြစ်တဲ့မိုင်းကြိုင်ရံမှာမိုင်းကြိုင်ရံကောလိပ်ရဲ့ပထမဆုံးအကြိမ်ပွင့်နှင်းသပင်အခမ်းအနားကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပပြုလုပ်ခဲ့ပြီးစုစုပေါင်းចောင်းသားចောင်းသူ82ဦးကိုပွဲအပ်နှင်းခဲ့ပါတယ်2012ခုနှစ်ကကချင်လွတ်လပ်ရေးတပ်မတော် KIO KIA နဲ့အစိုးရတပ်မတော်တို့တကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့် KIO ထိန်းချုပ်ရာနယ်မြေကចောင်းသားចောင်းသူတွေအစိုးရចောင်းတက်လို့မရတော့တဲ့အခြေအနေကြောင့်မိုင်းကြိုင်ရံကောလိပ်ကိုဖွင့်လျက်ချင်းဖြစ်တယ်လို့ကျောင်းအုပ်ကြီးဒေါက်တာလူလူအောင်ကပြောပါရယ်မိုင်းကြိုင်ရန်ကောလိပ်ကို KIO အထက်တန်းကျောင်းအောင်မြင်သူများတာမကမြန်မာအစိုးရကျောင်းတွေကတက်ကြိုဝင်တန်း10တန်းအောင်သူတွေလည်းတက်ရောက်ကြပါရယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ NCA အပြည့်အတိုင်းသားလက်နက်ကင်ဆယ်ဖွဲ့နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်အမျိုးသားတိုးတက်ရေးပါတီ KNPP ကထိပ်သီးခေါင်းဆောင်တွေကနေဖေဖော်ဝါရီလ29ရက်နေ့ကထိုင်းနိုင်ငံမှာပြုလုပ်တဲ့အစည်းအဝေးအပြီးမှာတော့ဖက်ဒရယ်အခြေခံသဘောတူညီစာတမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
NCA အပြည့်အတိုင်းနာလက်နက်ကိုင်အဖွဲ့ဆယ်ဘွဲနဲ့အပြစ်မရတည်တဲ့လက်နက်ကိုင်ဇွဲတို့ထိုင်းနိုင်ငံအတွင်းတွေ့ဆုံမှုမှာဝက်တရေပြည်တော်စုတိဆောက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရ KNPP ဘဟုကော်မတီဝင်ဝမ်အောင်စာမြင့်ကအခုလိုပဲပြောပါတယ
်ဒီကကတော့ကျွန်တော်တို့ဖယ်ရယ်ကိုဘယ်လိုပုံစံနဲ့တိဆောက်သွားမလဲနောက်ကနာဂဖယ်ရယ်ရဲ့သူရပုံစံကိုဘယ်လိုလုပ်မလဲတရားဥပဒေပိုင်းဆိုင်ရာဘယ်လိုလုပ်မလဲကုချွေရေးပိုင်းဆိုင်ရာဘယ်လိုလုပ်မလဲလွတ်တော်ပိုင်းဆိုင်ရာဘယ်လိုလုပ်မလဲဆိုတဲ့အချက်တွေပါပဲ
ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစီဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကရင်ညီမျိုးသားတွတ်တက်ရေးပါတီ KMPP ဥက္ကဋ္ဌအေဘဲတွိနဲ့ချင်းမျိုးသားတပ်ဦး CNF ဥက္ကဋ္ဌပူစင်ကျုံတို့ကတိုင်းရနာလက်နက်ကိုင်အဖွဲ့အားလုံးရဲ့ကိုစားလက်မှတ်ရေးထိုးခဲ့တာပါဝက်ထရေအခြေခံမူ24ချက်ကိုဘုံသဘောတူညီချက်စာတမ်းအဖြစ်နဲ့သဘောတူညီခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရသူစိုင်းလျံကအခုလိုပဲဆက်ပြောခဲ့ပါတယ်
guiding principle 24ချက်ကတော့အများဖြင့်အားလုံးမိပါသဘောတူတယ်ဆိုတော့အဲသဘောထားတော့ရတာပေါ့လေအနောက်ကျန်တဲ့ဥစ္စာတခြားချက်လက်တွေတော့ဆက်ပြီးတော့ညှိနှိုင်းဖို့တွေရှိတော့
ဒီဖက်ဒရယ်အခြေခံမူတွေရလာဖို့တိုင်းရနာလက်နက်ကိုင်ဖွဲ့တွေနှစ်နှစ်ကြာကြာကြိုးပမ်းလာခဲ့ရပြီးဗမာပြည်နယ်တစ်ခုဖွဲ့စည်းပေးရမယ်ဆိုတဲ့အချက်ပါဝင်နယ်တို့လည်းမွန်ဖြီတစ်ပါတီဥက္ကဋ္ဌနိုင်ဟန်သာကမကြာခင်ကမော်လမြိုင်မြို့မှာကျင်းပတဲ့ဖက်ဒရယ်နဲ့ငင်းချမ်းရေးစကားဝိုင်းမှာပြောခဲ့ပါတယ်။အခုဖက်ဒရယ်အခြေခံမူကိုသဘောတူထားကြတဲ့အဖွဲ့တွေမှာအပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ KNU, RCSS, Chin CNF, DKPA, ABSDF,ကရင်ငင်းချမ်းရေးကောင်စီရခိုင်မျိုးသားလွတ်မြောက်ရေးပါတီ ARP ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ဝန်ပြည်တစ်ပါတီလာခုဒီမိုကရက်တစ်အစည်းအရုံး ADU နဲ့ NCA လက်မှတ်မရေးထိုးသေးတဲ့ကချင်း KIO ကရင်နီ KMPP စုစုပေါင်းတိုင်းရနာလက်နက်ကိုင်12ဖွဲ့ပါဝင်ကြပါတယ်ရှင
်ဆက်ပြီးတော့21ရာစုပင်လုံညီလာခံခေါ်ပြည်တော်စုငင်းချမ်းရေးညီလာခံကိုမကြခင်မှာကျင်းပဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနေစီစဉ်နေကြပါတယ်။အားလုံးပါဝင်တဲ့ငင်းချင်းညီလာခံဖြစ်လာဖို့ဘလောက်ရှိနေပါသလဲဆိုတာကိုတော့နမဟောင်းကနေစူးစီးတင်ဆက်ပေးပါမယ်ရှင်
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့မှပါဝင်တဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကတော့ FPNCC အားလုံးပါရင် NCA လက်မရေးထိုးဖို့အသင့်ရှိနေတယ်လို့ပြောခွင့်ရဗိုလ်မှူးစိုက်တန်းအောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်။ဒီဆန်းလုံလိုက် NCA နဲ့ကတော့
NCA ဆာချုပ်လုပ်လာတဲ့ကာလတလျှောက်လုံးကျွန်တော်ပါဝင်လာခဲ့တယ်။ဒါပေမဲ့အချိန်နည်းအရအားလုံးလက်မှတ်ထိုးမှကျွန်တော် SSPP လည်းလက်မှတ်ရေးထိုးမှဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုပြဿနာတွေကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းခဲ့တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့ SSPP ကယုံကြည်ပါတယ
်။ SSPP SSA ရဲ့2019နှစ်ပတ်လည်စုံညီအစည်းအဝေးကိုဖေဖော်ဝါရီလ4ရက်နေ့ကနေ18ရက်နေ့အထိ One High ဌာနချုပ်မှကျင်းပခဲ့ပြီးနောက်အခုလို NCA လက်မှတ်ရေးထိုးရေးကိစ္စအပါအချက်၆ချက်ပါတဲ့ကြေညာချက်တစောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ FPNCC တပ်ဖွဲ့ဝင်တအန်း TNLA ကိုကန် MNDAA ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ကလှုပ်ရှားနေပြီးအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းနှစ်စဉ်ဆိုသလိုရှိနေပါတယ်။ TNLA ကဗိုလ်မှူးကြီးတအိုက်ကျော်က NCA ထက်မှာဘာတွေပါတယ်လဲဆိုတာမလေ့လာရသေးဘူးလို့အခုလိုပြောပါတယ်။
အဲဒီကဒီအချင်းချင်းမှာတိုက်ပွဲတွေဖြစ်နေတယ်ထိုးစစ်ရလက်များနေတယ်အဓိကတော့ကျွန်တော်ဘက်မှာတော့အပြည့်အရင်လုပ်ရမယ်အပြည့်လုပ်ပြီးမှပဲဒီနိုင်ငံကြီးတွေပွဲဖြစ်ဆက်ဆက်တော့မှာနော်ဒီ NCA ကတပ်ရင်းမျိုးပုံစံနဲ့တွားမလဲဖြင်းနေမယ်လို့အဲ့ဒါပြောတည်ရပါတော့ NCA ကပြည်ပြည်ဆိုတဲ့ဟာဟို home host ဆိုတဲ့ကျွန်တော်လည်းအကုန်လုံးဒီဘာပဲဟာဒီပါလဲအကုန်လုံးကျွန်တော်ကလိလာအလုပ်မရသေးဘူးနော်
2015ခုနှစ်အော်တိုဘာလ15ရက်နေ့ကအစိုးရနဲ့တနင်္ဂနွေလုံးအဆင့်အပြစ်ခတ်ရစေးရေးသဘောတူစာချုပ်ချုပ်ဆိုထားတဲ့အဖွဲ့၈ဖွဲ့ရှိပြီး2018ဇန်နဝါရီလထဲကနှစ်ဖွဲ့ထပ်မံရေးထိုးခဲ့တာကြောင့်လက်ရှိမှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၁၀ဖွဲ့ရှိနေပါတယ်။ဒါကြောင့်လက်ရှိမှာ NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကတော့ကချင်လွတ်လပ်ရေးတပ်မတော် KI KIA ကရင်နီအမျိုးသားတုတ်တဲရေးပါတီ KNPP ရှမ်းပြည်တုတ်တဲရေးပါတီ SSPP မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်အမျိုးသားကောင်စီ ANC ပလောင်တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ဝအမျိုးသားအဖွဲ့ချုပ် WNO ဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSE အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မင်္ဂလာအဖွဲ့ NDAA ရခိုင်တပ်မတော် AA နဲ့နာကအမျိုးသားဆိုရှယ်လစ်ကောင်စီ Kaplan NSCN ကအစရှိတဲ့စက်တဖွဲ့ကြန့်ရှိနေပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲတွေကြောင့်အရပ်သား၄ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုလူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့တိုက်ပွဲကြောင့်ရွာသား900လောက်စစ်ဘေးရှောင်နေရပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တရင်သတင်းလွှာကဏ္ဍကိုမနေ့ဖန်တောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလေရှင်။
လူတော်ဒီလူကြီးဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုံကိုဖြစ်တူးတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရဒူးပဲထားလိုက်တာကြောင့်2020ပြည့်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုပ်ဆောင်ချက်တွေ၊ရည်တည်ချက်၊မူဝါဒ၊သဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြည်ပင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်။လွတ်လပ်တဲ့သတင်းမီဒီယာရဲ့ခန့်ကဏ္ဍကို NLD ပါတီကအလေးမထားတဲ့လုပ်ရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလား။အခုလာမယ့်စနေညဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒါရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923555 ၄ email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုကြာသာပတေးနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပထမဆုံးတယောက်ရှိလာတဲ့အကြောင်းတောင်အာဖရိကဂျမရေးဝန်ကြီးကဒီကနေ့အတည်ပြုကြေညာပါတယ်။မကြာသေးခင်ကအီတလီနိုင်ငံကိုသွားခဲ့တဲ့အသက်38နှစ်အရွယ်မျိုးသားတူမှရောဂါပိုးကူးစက်ခံထားရတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်လူ108ယောက်သေဆုံးထားပြီးလူပေါင်း3500ကျော်ကူးစက်ခံထားရတဲ့အီရန်နိုင်ငံမှာကတော့ကျောင်းတွေအားလုံးကိုမတ်လ20ရက်နေ့ထိပိတ်ထားလိုက်ပါတယ်။ဒီဥနိုင်ငံမှာတည်ဆုံးသူ3000ထက်မနည်းရှိနေပြီးတက္ကသိုလ်လုံးနေနဲ့ဆိုရင်3300ကျော်ပါပြီကူးစက်သူကတော့9800နီးပါးရှိနေပြီဖြစ်ပါတယ်အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်အပြင်စစ်ပွဲမှာပါဝင်ပတ်သက်နေသူတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံထားရတဲ့ဆရာဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ယာဆွေးမှုတွေကိုတရားလူရှင်းတွေဘက်ကဆက်ပြီးစုံစမ်းနိုင်တယ်လို့နိုင်ငံကယာဆွေးတရားခွန်ရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေအဆုံးသတ်ရေးရွယ်ပြီးတူရကီနဲ့ရုရှားသမ္မတတို့မော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရိဒေတာမှာနှစ်ဖက်တပ်တွေနဲ့အတူရုရှားနဲ့ဒိုက်ရဲစီးရေးပြည်ပခဖြစ်လာအောင်တူရကီကိုဆွဲသွင်းနေတဲ့နှစ်ဖက်အသီးသီးထောက်ခံပံ့ပိုးထားတဲ့လက်နက်ကိုင်တွေလည်းရှိနေတာပါ။ကိုနေကြစီးရီးယားစစ်ပွဲတစ်လျှောက်ရုရှားကစီးရီးယားသမ္မတဘာရှားရဲ့အာဆတ်အစိုးရကိုထောက်ခံထားပြီးတူရကီကတော့အာဆတ်အစိုးရကိုတိုက်နေသူတွေကိုထောက်ခံပံ့ပိုးနေတာပါ။အမေရိကန်အစိုးရကထုတ်ပေးထားတဲ့မိုဘိုင်းပစ္စည်းတွေမှာ TikTok social media ကိုအစိုးရဝန်ထမ်းတွေမသုံးဖို့ပိတ်ပင်ကန့်သတ်မဲ့ဥပဒေမူကြမ်းတရက်ကိုအစိုးပြုတင်သွင်းမယ်လို့ထက်လွတ်တော်မှ George Hawley ကပြောပါတယ်။တရုတ်ကုမ္ပဏီပိုင်ဒီ app ကအချက်လက်တွေစုဆောင်ရယူတာနဲ့အဲ့ဒီအချက်လက်တွေကိုဒီအစိုးရကိုပေးမဲ့အလားလားဟာအမေရိကန်လူထုအတွက်လုံခြုံရေးပိုင်းချင်းချောက်မှုတစ်ခုဖြစ်နေတယ်လို့ George Hawley ကပြောပါတယ်ခင်ဗျာ။
ကြာသာပတင်းနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရေးမှူးကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Testa Windirat ဖြစ်ပါတယ်။မနေ့ကတောက်ကြနေ့မနေ့ဖက်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနှာစင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.